သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြတ်တော်ရရှိမြတ်ယခုတင်ဆက်ပေးမှာကတော့ Australia မှာသက်ကြီးရွယ်ကိုများအတွက်အခမဲ့ Respiratory Syncytial Virus RSV ကာကွယ်ဆေးနဲ့ပတ်သက်တဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဖေရိုဆွာဟာအသက်ကြီးသော Australia မြားအတွက် RSV Respiratory Syncytial Virus ကာကွယ်ဆေးများကိုအခမဲ့ထိုးပေးမယ်လို့ကြေညာထားပြီးအနည်းအရှိဆုံးသူများကို RSV ကိုသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပικ်စ်ပိုးမှပိုမိုကောင်းမွန်စွာကာကွယ်နိုင်စေရန်ကာကွယ်ဆေးထိုးကြရန်တွန်းအားပေးနေပါသည်ဒေါ်လာ445သန်းယင်းနှိမ့်နှံမှုသည့် Australian 85နှစ်နှင့်အထက်နောက်ပြီး Aboriginal နှင့် Torres Strait Islander မှအသက်60နှစ်နှင့်အထက်ရှိသူများကိုကာကွယ်ဆေးထိုးခြင်းကိုမေလလယ်မှအခမဲ့ရရှိနိုင်မှာဖြစ်ပြီးဒေါ်လာ300ထိသက်သာစေမှာဖြစ်ပါလိမ့်။ Susan Dwell သည်လွန်ခဲ့သောနှစ်အနည်းငယ်က RSV ဖြင့်နာမကျန်းဖြစ်တဲ့အခါမှာသူမရဲ့ရောဂါလက္ခဏာများပြင်းထန်လာကသူမကိုတုန်လှုပ်ခြောက်ခြားစရာဖြစ်စေခဲ့ပါတယ်
။ I had RSV nearly 3 years ago and I've never been so sick in my life. I had COVID twice before that.But this was nothing like COVID. I was very sick for a couple of weeks at least, and nothing helped.
ကျမလွန်ခဲ့တဲ့သုံးနှစ်နေပါလောက်က RSV ရောဂါရရှိခဲ့ပြီးတစ်သက်မှတစ်ခါမှဒီလောက်မဖျားဘူးပါဘူး။အရင်က COVID နှစ်ကြိမ်ရှိဘူးပေမဲ့ဒါက COVID နဲ့လုံးဝမတူပါဘူး။ကျမအနည်းဆုံးရက်သက်ပတ်နှစ်ပတ်လောက်နေမကောင်းဖြစ်ခဲ့ပြီးဆေးသောက်လေတခြားဘာနဲ့မှအထောက်အကူမရပါဘူး Respiratory Syncytial Virus သို့မဟုတ် RSV သည် AMI သို့မဟုတ်တုတ်ကွေးရောဂါဟုအထင်မှားနိုင်သောအဖြစ်များပြီးအလွန်ကူးစက်တတ်သောအသက်ရှူလမ်းကြောင်းဆိုင်ရာ virus ရောဂါပဲဖြစ်ပါလိမ့်သို့သော Royal Adelaide ဆေးရုံမှပေါမောက်ခ Herbert Jerusman ကသက်ကြီးရွယ်ကိုများအတွက် RSV သည်သီးသာထင်ရှားသောတခါတရံအသက်အန္တရာယ်ကိုပါချိန်ချောက်နိုင်တဲ့ရောဂါဖြစ်တယ်လို့ဆိုပါတယ်
။ This virus is more infectious, more dangerous than influenza. So it is a very serious illness and what puts these older Australians that we just mentioned at high risk is their risk of getting lower respiratory tract infection, which is the other word for pneumonia.Admission to hospital, intensive care, and death.
The virus ha to kwe the po ye ku set nai ma re. Po wi do le an ye shi ba re. Da jao lakang di a lon pien tan do na ma chan mu phit pe chanou tu pyo kae do a set ji do Australia mya go an ye myin ma si do a ya phit pe a sou a ye mi chin sei yong te ya chin intensive care unit ma te ya chin ni.သေးဆုံးချင်းထိရောက်ရှိနိုင်ပြီးတခြားစကားလုံးနဲ့ပြောရရင်တော့အောက်ပိုင်းအသက်ရှူလမ်းကြောင်းပိုးဝင်ခြင်းအန္တရာယ်ဖြစ်ပါလေ။ Australian သက်ကြီးရွယ်အိုများအားအဆိုပါအန္တရာယ်များမှကာကွယ်ရန်အတွက် Federal အစိုးရမှမေလ15ရက်နေ့မှစတင်လို့ Australian အသက်85နှစ်နဲ့အထက်နဲ့ Aboriginal နဲ့ Torres Strait Islander မှအသက်60နှစ်နဲ့အထက်ရှိသူများသည်အခမဲ့ RSV ကာကွယ်ဆေးများထိုးနိုင်မှာဖြစ်ပါလေ။ပြီးခဲ့တဲ့နှစ်တွင်ဖက်ဒရယ်ဆွာသည်ကိုဝင်ဆောင်မိခင်များနှင့်မွေးကင်းစကလေးများအတွက်အမျိုးသားကာကွယ်ဆေးထိုးတဲ့အစီအစဉ်မှာ RSV ကာကွယ်ဆေးကိုလည်းထည့်သွင်းခဲ့ပါတယ်။ဂျမိုင်းဝင်းကြီးမတ်ဘတ်လာကယခုအခါမှာအဆိုအရသည်တခြားဖြစ်လွယ်သောဩစတြေးလျများအတွက်ဤအခါမဲ့သုံးစွဲခွင့်ကိုတိုးချဲ့ရန်အတွက်နောက်၅နှစ်အတွင်းနောက်ထပ်ဒေါ်လာ445သန်းကိုပေးအရန်ယခုအခါတွင်ထပ်မံကတိကဝတ်ပြုထားကြောင်းပြောကြားခဲ့ပါသည်
Expanding the national immunisation program, just as expanding the pharmaceutical benefits scheme, is all part of our job to ensure that Australian patients get access to the world's best medicines and vaccines at affordable prices.
Pharmaceutical benefit scheme PBS ကိုတိုးချဲ့ခြင်းကဲ့သို့ပင်အမျိုးသားကာကွယ်ဆေးထိုးအစီအစဉ်ကိုချဲ့ထွင်းခြင်းသည်ဩစတြေးလျလူနာများအားတန်နိုင်သောဈေးနှုန်းဖြင့်ကမ္ဘာအကောင်ဆုံးဈေးဝါများနှင့်ကာကွယ်ဈေးများရရှိရန်တရားစီရင်အတွက်ကျွန်ုပ်တို့လုပ်ရမယ့်အလုပ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ Eric C. ဟုခေါ်သောကာကွယ်ဈေးကိုဩစတြေးလျအပါအဝင်နိုင်ငံပေါင်း18နိုင်ငံတွင်ကမ္ဘာလုံးဆိုင်ရာလက်တွေ့ဆန်းသပ်မှုကိုစတင်လှုပ်ဆောင်နေပါတယ်။၎င်းရဲ့ဖြန့်ချိမှုသည် RSV ကူးစက်မှုစံချိန်တင်တဲ့နှစ်များအတိုင်းဖြစ်ပြီး2025ခုနှစ်တွင်တနိုင်ငံလုံးအတိုင်းတာဖြင့်ဖြစ်ပွားမှုပေါင်း 38,000 ကျော်ရှိပြီးအဲ့ဒီထဲမှာအသက်60နှစ်အထက်လူကြီးများ4,000ကျော်အပါအဝင်ဖြစ်ပါတယ်။ဒေါက်တာဂျက်စမင်ကတချိန်တွင်ဒေါ်လာ300ခန့်ကုန်ကျတဲ့အသက်ကကာဝယ်စေသည်နှစ်ပေါင်းများစွာအကာအွယ်ပေးနိုင်တယ်လို့ဆိုပါတယ်။
Protection of this vaccine is in the order of 80-90% from those complications, which is unheard of, better than many other vaccines, better than the flu vaccine. And the other good thing about this vaccine is it lasts almost 3 years in protection, maybe longer, we don't have the data yet, whereas influenza has worn off after 5.5 months, that vaccine. So it's a really important addition to the vaccine landscape.
၉၀ရာခိုင်နှုန်းထိအစီအစဉ်အတိုင်းဖြစ်ပြီးမကြာဘူးသောတခြားကာကွယ်ဆေးများထက်ပိုမိုကောင်းမွန်ပြီးတုတ်ကွေးကာကွယ်ဆေးထက်ပိုမိုကောင်းမွန်ပါれ။နောက်ပြီးဒီကာကွယ်ဆေးရဲ့နောက်ထပ်ကောင်းတဲ့အချက်ကကာကွယ်ဆေးကတခါထိုးပြီးရင်၃နှစ်နီးပါးခံပါれ။ဖြစ်နိုင်တာကဒီထက်ပိုကြာကြာခံနိုင်ပါれ။ဒါပေမဲ့အခု data တွေမရှိသေးဘူး။တုတ်ကွေးက၅လကွဲလောက်ကြာပြီးရင်ကာကွယ်ဆေးကပျောက်ပြေသွားတတ်ပါလေ။ဒါကြောင့်ကာကွယ်ဆေးအခင်းကျင်းအတွက်တကယ်အရေးကြီးတဲ့အချက်တစ်ခုပါ။အဆုတ်ဖောင်ဒေးရှင်းမှာဩစတြေးလျပေါမော့ကလူစီမော်ဂန်က၎င်းသည်ကလေးများအတွက်အကူအညီပေးနိုင်သောဗိုင်းရပ်စ်ကိုခုခံကာကွယ်ရန်အသုံးများသောကာကွယ်ဆေးနှင့်ကွဲပြားတယ်လို့ဆိုပါတယ်။
Is a vaccine that's called an adjuvanted vaccine. So this is a vaccine that's been developed with some special extra ingredients that boost the waning immunity that happens as we get older. So this particular vaccine is particularly for older people.
ကာဝယ်ဆေးဆိုဒီမှာခုခံအားတုံ့ပြန်မှုကိုမြင့်တင်ပေးတဲ့ဖြည့်စွက်ကာဝယ်ဆေးဟုခေါ်ပါတယ်။ဒါကြောင့်ဒီကာဝယ်ဆေးဟာအသက်ကြီးလာတာနဲ့အမျှဖြစ်လာတဲ့ဆုံးယုတ်တဲ့ကိုယ်ခံစွမ်းအားကိုမြင့်တင်ပေးမဲ့အထူးအပိုးပါဝင်ပစ္စည်းများရဲ့ဒီထွင်ထုတ်လုပ်ထားတဲ့ကာဝယ်ဆေးဖြစ်ပါတယ်။ဒါကြောင့်ဒီကာဝယ်ဆေးကအထူးသဖြင့်သက်ကြီးရွယ်တွေအတွက်ပါ။အသက်ကြီးသောဩစတြေးလျများထဲတွင်ပန်းနာရင်ကျက်နှလုံးရောဂါနဲ့စီးကျိုရောဂါပါဝင်နာတာရှည်ရောဂါဝေဒနာရှင်များသည်ပြင်းထန်တဲ့ RSV ကူးစက်မှုနဲ့စေယုံတို့ရောက်ရာအနည်းပူများပါတယ် Aboriginal နဲ့ Torres Strait Islander တို့ကငယ်ရွယ်စဉ်တွင်အခမဲ့ကာကွယ်ဆေးကိုထိုးနိုင်ပြီး Australia ရှိ First Nation အရွယ်ရောက်ပြီးသူများခံစားရသောအသက်ရှူလမ်းကြောင်းဆိုင်ရာယောဂါရဲ့ဝင်တို့ဝင်ပိုးပုံမမြင်မှားကြောင်းအသိမှတ်ပြုထားတယ်လို့ Miss Morgan ကပြောဆိုပါတယ်
Aboriginal Australians and those of Torres Strait Islander background are also at risk of getting very, very sick from RSV at a younger age than non-Aboriginal and Torres Strait Islanders. And so it's recognising that they're at particular risk of getting very sick from this virus, that the vaccine's being funded under the NIP for younger Aboriginal and Torres Strait Islanders.
Aboriginal Australian Torres Strait Islander now can she အသက်ငယ်သောသူများနဲ့အရွယ်ရောက်သူများသည် RSV ရောဂါနှင့်အလွန်ဖျားနိုင်ခြင်းရှိပါသည်။ဒါကြောင့်၎င်းတို့သည်ငယ်ရွယ်သော Aboriginal နှင့် Torres Strait Islander များအတွက်ကာကွယ်ဆေးအား NIB အစီအစဉ်အောက်တွင်ရန်ပုံငွေပံ့ပိုးပေးထားတဲ့ဒီ virus ကြောင့်၎င်းတို့သည်အထူးတလဲဖျားနိုင်ခြင်းမရှိကြောင်းကိုအသိမှတ်ပြုပါသည်။ အထူးသဖြင့် COVID-19 ကာယောဂါကာလအတွင်းနီးကပ်စွာနေထိုင်ခြင်းကြောင့်သက်ကြီးရွယ်အိုများကိုပြုစုစောင့်ရှောက်ပေးသူများမှလည်းဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုရှိခဲ့ပါသည်။ Australian သက်ကြီးရွယ်အိုများသည်သူတို့ရဲ့မြေများနဲ့အချိန်ဖြုန်းသူများသည် RSV ကူးစက်နိုင်ခြင်းမြင့်မားသော်လည်းပြင်းထန်သောလက္ခဏာများနေပါတတ်ပါသည်။မိသားစုများစွာသည်ကလေးများအားပြုစုစောင့်ရှောက်ပေးရန်အတွက်ကောင်းမွန်လုံလောက်သောအဖိုးအဖွားများကိုအားကိုးနေရကြောင်းကိုအသိမှတ်ပြုရန်အရေးကြီးကြောင်းမော်ဂန်ကပြောကြားပါသည်။ဆေးရုံမရောက်သေးသူများအတွက်ပင်အသက်ကြီးသောဩစတြေးလျများသည် RSV ရဲ့သက်ရောက်မှုကိုရသပတ်များအတွင်းခံစားနိုင်ရပြီးစောင့်ရှောက်မှုလိုအပ်ချက်များကိုတိုးမြင့်လာကသူတို့ရဲ့လွတ်လပ်မှုကိုရောချစေနိုင်ကြောင်းသူမကပြောဆိုပါတယ်။၎င်းတို့ကိုလဲပတ်မှုမှဖယ်ထုတ်ခံနိုင်ရပါတယ်။မျိုးတွေကိုကြီးစုမဆောက်ရှောက်နိုင်ပါဘူး။သူတို့ဟာသူတို့ကိုသူတို့ဂရုမစိုက်နိုင်တာကြောင့်သူတို့ရဲ့မိသားစုတွေကသူတို့ကိုပြုစုဆောင်ရှောက်ဖို့လိုကောင်းလိုပါလိမ့်မယ်။ဒါကြောင့်အဆိုပါ Australian အသက်ကြီးသူများကိုပြင်းထန်သောသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ရောဂါမှကာကွယ်နိုင်ခြင်းကြောင့်ကျွန်ုပ်တို့ရဲ့အဆိုင်ဝိုင်းကိုမကူးဆက်စေရန်အကူအညီပေးပါတယ်။ RSV နဲ့တုတ်ကွေးကာဝေးဆေးများကိုတစ်ချိန်တည်းမှာထိုးနိုင်ပြီးအသက်ကြီးသော Australian အသက်ကြီးသူများကိုစောင်းရသည့်မရောက်ခင်မှာကာကွယ်ဆေးထိုးရန်ကျန်းမာရေးပညာရှင်များကတိုက်တွန်းနေပါတယ်။သင်လျော်သောသူများသည် Local GP များဒီစီစဉ်မှာပါဝင်တဲ့ဖာမစီများနဲ့ဘော်ဂျနိုကျန်းမာရေးဝန်ဆောင်မှုများမှတစ်ဆင့် RSV ကာဝယ်ဆေးများကိုထိုးယူနိုင်ပါတယ်။မစ္စဒူဝဲကသူမကြုံတွေ့ခဲ့ရသောပြင်းထန်သောသက်ရောက်မှုများမှမိမိကိုယ်ကိုကာဝယ်ရန်အခွင့်အရေးပေးနိုင်တဲ့တခြားသက်ကြီးဩစတြေးလျများကိုသတိပြုကြရန်ပြောကြားခဲ့ပါတယ်
။ I hope I never get it again and I hope everybody who's eligible will take up the opportunity and have this vaccine because it's a life changer.
ကျမနောက်တစ်ချိန်ဒီယောဂါကိုထပ်မရနိုင်တော့ဘူးလို့မျှော်လင့်ပါတယ်။သင့်လျော်သောသူတိုင်းဒီကာဝယ်ဆေးကိုထိုးယူဖို့အခွင့်အလမ်းများကိုရယူပြီးဒီကာဝယ်ဆေးကိုထိုးကြမယ်လို့မျှော်လင့်ပါတယ်။ဒါကအသက်ကိုကယ်ဆယ်စေနိုင်တဲ့အတွက်ကြောင့်ဖြစ်ပါတယ်။သောရရှိမြတ်မြား SBS ရင်းဌာနကAngelica Wake နဲ့ Genevieve Lambert တို့ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ